ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဖိလစ်ပိုင်နိုင်ငံကလက်ခံပြုဆိုမယ်လို့ဖိလစ်ပိုင်သမ္မတဒူတာတေကကုလသမဂ္ဂညီလာခံမှာအင်္ဂါလေးကပြောကြားသွားပါတယ်။အရင်အတွက်ဘလို့ဆိုတော့ကတော့သူကတတိကျပြောမတော်ပါဘူး။ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အလုံးအတူလို့ကိုတရားရေးဝန်ကြီးဌာနကအမိန့်ပေးထားပြီးဖြစ်တယ်လို့သူကပြောပါတယ်
။ For the Rohingyas, I have instructed our Department of Justice to work closely.
ကုလကဘေးချေဖိလစ်ပိုင်မှာရင်းမြစ်ကမ်းသတ်တွေရှိပေမဲ့လူကုန်ကြီးကိုမြင့်တင်နိုင်ဖို့အတွက်ကျွန်တော်တို့လုပ်ကြရပါမယ်လို့သူကဆိုပါတယ်လူသားတရလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့တပ်ပရဒူတာတွေကိုစုံစမ်းစစ်ဆေးဖို့အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC ကဆုံးဖြတ်လိုက်တာနဲ့ဆက်နွယ်ပြီးအခုလိုပြောခဲ့တာပါမူရစေဝါနိုင်ငံရေးမှာစီးလို့ဝတ်လို့လောက်ခဲ့ကြတဲ့ဘယ်သူကမှဆိုဖိလစ်ပိုင်ဥပဒေအရရေးယူမယ်လို့တပ်ပရဒူတာတွေကပြောကြပါတယ်ဖိလစ်ပိုင်နိုင်ငံရဲ့မူရစေဝါနိုင်ငံရေးမှာလူပေါင်း 6,100 ကျော်သေဆုံးခဲ့ပြီးအများစုက3ဆွဲဒူးတွေနဲ့မူရစေဝါရောင်းဝယ်သူရောင်းလက်အသေးတွေပဲဖြစ်ကြတယ်လို့လူခွေရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီစီမံချက်ကိုပြန်လည်တုံ့တက်ဖို့လဲတရားရေးဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ကိုအမိန့်ပေးထားပြီးဖြစ်တယ်လို့သူကဆိုပါတယ်။ ICC နဲ့ဖိလစ်ပိုင်ကပူးပေါင်းဆောင်ရွက်မှာမဟုတ်တယ်လို့စုံစမ်းစစ်ဆေးဒူးတွေကိုလည်းဖိလစ်ပိုင်နိုင်ငံအတွင်းဝန်ဝန်ပြုမှာမဟုတ်ဘူးလို့ဒူတာတွေအစိုးရကပြောခဲ့ပြီးသားပါ။ဒါပေမဲ့လူခွေရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအစီအစဉ်တရက်ကိုလည်းဖိလစ်ပိုင်နဲ့ကုလသမဂ္ဂတို့ကလက်ဆက်သက်ရေးဆွဲပြီးပြီလို့သူကဆိုပါတယ်